ထိုင်းစစ်တပ်ရဲ့ NRC လို့ခေါ်တဲ့အမျိုးသားပြန်လည်တည်ဆောက်ရေးကောင်စီကအသစ်ရေးဆွဲတင်ပြလာတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်လို့လက်မခံခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းစီပြန်လည်တောင်းရမယ့်အရေးအားနောက်နေခဲ့ရပြီဖြစ်ပါတယ်။ဒီအဆိုပြုချက်ကို135မဲ105မဲနဲ့မဲခွဲဆုံးဖြတ်ပြီးတော့ပယ်ချလိုက်ကြပါထောက်ခံမဲ124မဲရရှိမှသာဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုအတည်ပြုနိုင်မှာဖြစ်ပြီးမဲခွဲဆုံးဖြတ်ရမှာကိုယ်စားလှယ်9ဦးကတော့ဘယ်ဘက်ကမှမဲမပေးကြားနေခဲ့ပါတယ်။ထိုင်းအာလန်ဒိန်ဆူရဟာဖွဲ့စည်းပုံအခြေခံဥပဒေတစ်ကို6လအတွင်းရေးဆွဲဖို့ကော်မတီတရက်ကိုထပ်မံဖွဲ့စည်းပေးမှာဖြစ်ပြီးဒီဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့လူလူဆန္ဒခံယူပွဲမကျင်းပမီမှာ NRC ကအတည်ပြုပေးရမှာပါဒီအချိန်ဒီအရလာမယ့်2019ခုနှစ်ဧပြီလလောက်မှာရွေးကောက်ပွဲကျင်းပကောင်းကျင်းပနိုင်မှာဖြစ်ပါတယ်တကယ်လို့ဒါအခုတင်ပြလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကို NRC အနေနဲ့အတည်ပြုပေးခဲ့ရင်ရွေးကောက်ပွဲကိုလာမယ့်2016ခုနှစ်အကုန်ပိုင်းမှာကျင်းပဖို့အာဏာသိမ်းအစိုးရကစီစဉ်ထားခဲ့တာပါတိုင်းပြည်မှာအချိန်နှီးအကျက်တဲပေါ်လာတဲ့အခါမှာစစ်တပ်ကအများစုပါဝင်တဲ့23ဦးပါအဖွဲ့ကနေနိုင်ငံအာဏာကိုလွှဲပြောင်းရယူခွင့်ကိုထည့်သွင်းထားတာကြောင့်ဒီဥပဒေတစ်ဟာစစ်တပ်ကိုအာဏာပိုပေးထားတယ်ဆိုပြီးနိုင်ငံရေးပါတီအတော်များများကပြစ်တင်ဝေဖန်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်မေလကလေးကအာဏာသိမ်းယူခဲ့တဲ့ထိုင်းစစ်တပ်ဟာဝန်ကြီးချုပ်ယင်လက်ရှင်နာဝတ်ကိုဖြုတ်ချခဲ့ပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလည်းဖျက်သိမ်းခဲ့ပါတယ်။ဝင်းကြီးချုပ်ဟောင်းရင်းလက်ရဲ့အကိုတက်ချင်ရှိနာဝက်2000ခုနှစ်မှာဝင်းကြီးချုပ်တာဝန်စတင်ထမ်းဆောင်ကလေးကထိုင်းနိုင်ငံအတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်လာခဲ့ပြီးတဲ့နောက်စစ်တပ်အာဏာသိမ်းမှုဖြစ်ပွားခဲ့တာပါ